င်္ဂလာပါခင်ဗျာ
မကြခင်ကရန်ကုန်အင်းစိန်ထောင်မှာတရားစီရင်နေတဲ့ဒေါ်ဆန်းစုကြည်ရဲ့အမှုနဲ့ပတ်သက်ပြီးအမှုမှာတရားခံပြသက်တွေထွက်ဆွေခွင့်ရဖို့အဆွတ်ဆွဲခံရသူဒေါ်ဆန်းစုကြည်နဲ့သူ့ရဲ့ရှင်းနေတွေတီးသန့်တွေးဆခွင့်ရခဲ့ပါတယ်ဒီလိုတွေးဆရမှာဒေါ်ဆန်းစုကြည်ကသူ့ကိုနေအကြေကျုပ်ချထားကြတဲ့2003ခုနှစ်တပရင်းအရေးခင်းကိစ္စကနေဒီကနေ့ဂျွန်ရက်တော်ဝင်ရောက်မှုအထိမြန်နိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတာကိုအထူးအလေးပေးပြောခဲ့တယ်လို့ကိုယ်တိုင်တွေးဆခဲ့တဲ့ရှင်းနေဥညာဝင်းကသတင်းမီဒီယာတွေကိုပြောပြခဲ့ပါတယ
်ကျွန်တော်တို့အမှုနဲ့ပတ်သက်ပြီးတော့အမှုတစ်ခုလုံးချုပ်ငုံပြီးတော့ကျွန်တော်တို့ကနောက်ဆုံးလျှောက်လဲချက်အတွက်ပြင်ဆင်တဲ့သဘောလည်းပါတယ်အဲ့တော့အမှုအကြောင်းအရာတွေဘယ်ကစပြီးတော့ဒီအမှုတွေကဒီလိုအမှုဖြစ်ရတဲ့အကြောင်းရင်းပေါ့ဆိုလိုတာကတပင်းကိစ္စစပြီးကျွန်တော်တို့ကြောကြာဆွေးနွေးကြတယ်အဓိကကတော့အကြောင်းချင်းရာအချက်တစ်ခုချင်းတစ်ခုဒေါ်ဆန်းစုကြည်ကသူ့အနေနဲ့တရားဥပဒေစိုးမိုးရေးကိုဥတည်ပြီးတော့သူကဆွေးနွေးတာပုဂ္ဂိုလ်တူချင်းလူပုဂ္ဂိုလ်ဘယ်သူကဘာကြောင့်ဆိုတာတစ်ခုတရားဥပဒေစိုးမိုးမှုမရှိတဲ့ကိစ္စကိုအဓိကဆွေးနွေးတယ်ဒါရင်းနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့သုံးသပ်တင်ပြတာတွေလုပ်ပါတယ
်မြန်မာစီစိုးရကနေ့စဉ်ရေဒီယိုရုပ်မြင်သံကြားတွေကနေစာနယ်ဇင်းတွေအထိအစဉ်တစိုက်ဖော်ပြနေတဲ့နိုင်ငံတော်ရဲ့ဥတည်ချက်12ရက်ဆိုတာရှိပါတယ်ဒီထက်ကအရေးကြီးဆုံးဖြစ်တဲ့နိုင်ငံရေးဥတည်ချက်4ရက်ထဲကပထမဆုံးဥတည်ချက်မှာတရားဥပဒေစိုးမိုးရေးဆိုတာကိုအလေးပေးဖော်ပြထားတာတွေ့ရပါတယ်ဒါဆိုရင်စောစောကဒေါ်ဆန်းစုကြည်ရှင်းနေနဲ့ပြောဆိုခဲ့တာနဲ့အခုမြန်မာစစ်စိုးကပြောဆိုနေတဲ့တရားဥပဒေစိုးမိုးရေးကမတူဘဲကွဲပြားနေတာတွေ့ရပါတယ်ဒါလို့ဆိုရင်မြန်မာနိုင်ငံကတရားဥပဒေစိုးမိုးမှုဆိုတဲ့ကိစ္စဟာစဉ်းစားစရာဖြစ်လာပါတယ်တရားဥပဒေစိုးမိုးရေးဆိုတာဘာကိုခေါ်ပါသလဲခရစ်မပေါ်မီနှစ်350ကပေါ်ထွန်းခဲ့တဲ့ဂရိအတွေ့အခေါ်ပညာရှင်အရစ္စတိုတယ်ကတရားဥပဒေတို့အမည်သည်ထိမ့်သိမ်းစောင့်ရှောက်သင်ပြီးအာဏာလက်ကင်ရှိသူတို့ဟာဒီဥပဒေတွေရဲ့အလုပ်ကျွေးပြုသူဝန်ထမ်းတွေသာဖြစ်ရပါမယ်လို့ရေးသားခဲ့မှုပါတယ်မြန်မာနိုင်ငံကတရားဥပဒေစိုးမိုးမှုဟာဘာတွေဖြစ်ပါသလဲပထမဆုံးလက်တွေ့ဖြစ်နေတဲ့တရားစီရင်ရေးစနစ်နဲ့တရားဥပဒေထိမ့်သိမ်းမှုအပိုင်းကိုသုံးသပ်ရမှာဖြစ်ပါတယ်ရန်ကုန်မြို့ကနိုင်ငံရေးလှစ်လာသူဦးအောင်ကျော်စိန်ကပဂရိမြမတရားစီရင်ရေးအခြေအနေကိုအခုလိုသုံးသပ်ပြပါတယ
်အခုဒီဖြစ်ကြတော့နိုင်ငံရေးကျင်းသားမရှိဘူးလို့ပြောတယ်ကျွန်တော်တို့ကတုန်းကလည်းပါဆိုတော့နိုင်ငံရေးအကျဉ်းသားမှန်သမျှတိုက်ပိတ်ခံရတယ်ကြ။အခုဒီနိုင်ငံရေးအကျဉ်းသားမဟုတ်ဘူးမရှိဘူးဆိုတဲ့လူတွေနိုင်ငံရေးသမားတွေအားလုံးကရာဇဝတ်ဘုမတွေတတ်ပြီးမဲ့လို့အကုန်လုံးကတိုက်ပိတ်ခံရတာ။ယောက်ျားရောမိန်းမရောအကုန်လုံးနောက်တစ်ချက်နောက်တိုက်ပိတ်တယ်ဆိုတဲ့နေရာမှာလည်းလမ်းနဲ့ချီတယ်ညစ်နဲ့ချီတယ်တချို့ဆိုတာ50-60နှစ်ပေါ့ဗျာဒီတဲ့ပူရဲဟာတွေလည်းရှိရှိနောက်တစ်ချက်သူတို့ဟိုမှာရာဇဝတ်အကျဉ်းသားတွေရဲ့ခံစားပိုင်ခွင့်ပေါ့ဗျာဘာမှမရဆိုလိုတာကဘာလဲဆိုတော့ခုနထောင်းစားတချို့တစ်ခါလေးကြတော့ပေးတဲ့ခါပြီးတယ်ပေါ့ဗျာမပေးတဲ့ခါမပေးဘူးဗျာနောက်ပြီးတော့ parcel ဒီရစွေအကျဉ်းသားဆိုရင်ဒါကျွန်တော်ပြီတော့ပြောရမယ်ဆိုရင်ဒီ uniform တွေထဲမှာထောင်းကဝန်ထမ်းတွေကတော်တော်ကိုဟိုလူစိတ်ရှိတယ်ပေါ့ဗျာသူတို့တတ်နိုင်တဲ့ဘောင်ထဲကနေပြီးတော့တော်တော်ကူညီတယ်ဒါမှမဟုတ်နိုင်ငံရေးအကျဉ်းသားပေါ့အခုသူတို့ခေါ်ပေါ့ဗျာတင်းတန်းအချုပ်သားတို့ပြီးတန်းအကျဉ်းသားတို့အဲ့ဒါဆိုဘယ်သူမှဟိုရင်ဘာမှကူညီလို့မရဘူးဗျာမထီရဲမပြောရဲခွင့်ရမပေးရဲအဲ့ဒီသဘောမျိုးတွေရှိတယ်။နောက်တစ်ချက်ကထောင်စာတွေ့တဲ့ခါမှာလည်းနိုင်ငံရေးကျင်းသားတွေကအခြားဟိုရင်းအနေနဲ့အတူခံစားခွင့်မရတဲ့အများကြီးရှိတယ်။နောက်ခုနလိုပေါ့ဗျာ။သူတို့ဒင်းစားတွေမှာပါတယ်။သာသမီနဲ့မိဘလိုပေါ့။မိဘရင်သာသမီကိုဆုံးမတယ်ဆုံးမရတယ်။ပါညာပြောတယ်။သူဆုံးမပုံညာကြည်ုံထောင်စာ160ချတယ်။အပြီးတဲ့ခါမှာဒါရင်မကသေးဘူး။ခံရတဲ့လူကိုယ်တိုင်မကသေးဘူး။ဒါမိသားစုကပါဒုက္ခပြီးတယ်။ထောင်နေကြောင်းနေ။ညီကိုမောင်တို့ကအာဘသားမိတောင်မှခွဲချုပ်တယ်။ဒါနောက်ကျိုင်းခဲ့တဲ့လူတွေဆိုးရဝင်တန်းနေဆိုရင်လည်းဒါအလုတ်ထိကြိုက်တယ်။နောက်ကုံကုံပြောမယ်ကွာ။ဟိုမိုးရင်းကားတောင်မှရောင်းမစားနိုင်တော့ကန့်တချုပ်ချက်မှုတွေအများကြီးလုပ်တယ်။ဒါရီကတရားဥပဒေစိုးမိုးရေးမှာမဟုတ်ပဲ။အပြစ်ပေးရမှာမဟုတ်ပဲလက်စားချည်တဲ့သဘောမျိုးဖြစ်နေနောက်တစ်ခါတရားစီရင်ရေးမှာလည်းဟုတ်လားအမှုတစ်ခုကိုအပြစ်နဲ့တစ်ခုပဲပြရမယ်နောက်ပြီးတော့အခါပဲဆိုချက်တင်ရမယ်အခုဟာဒီတရားရုံးပုံးဆိုတာဒီစာရွက်ပဲဟုတ်လားအကြောင်းပြကြတရားနဲ့အီးပဲဟိုပုံမှတ်တွေခွဲခြားနှစ်တွေမြောင်းအောင်လုပ်ဟုတ်လားအဲ့ဒါဘာလို့ပြရလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိတာတရားရုံးနေမှာငွေပေးရမလို့လို့ရဲစခန်းနေမှာဟုတ်လားငွေပေးရင်ရမလို့ငွေရပေးနိုင်တာဖြစ်တာပဲအများကြီးကတော့အာဏာရှင်ရှိမရှိရင်ဒါငွေပေးနိုင်ရင်နော်လွင့်လွင့်မလွင့်အနေအထားတော့တက်ပါတယ်ပေါ့ဗျာဒါတောက်လျှောက်ဒီနေ့ဒါတရားကြီးဌာနမှာကျင့်သုံးနေတာပဲဗျာနော်ပုံမှန်ပြီးမှာတော့လက်ရှိဒီ interfere တွေက pressure တွေကနေရာတိုင်းမှာရှိနေတာပဲပြောရင်ပေါ့ဗျာလူကြီးတိုင်းလို့လွတ်သွားတာရှိတယ်နော်အမကန်ရတာရှိတယ်အပြောရင်တော့ဒါဒီကိုတရားဝင်ပြောပါဆိုရင်ပုံမှန်ပြီးမှာတရားဥပဒေစိုးမိုးရေးဆိုတာကတော့ညှော်ကြိုးလိုပဲလူလူဆွဲပြီးတော့ဘက်လိုက်ပြီးတော့
ဆိုရင်ဆုံးဖြတ်နေတာပဲလို့ကျွန်တော်ပြောခြင်းတော့ပေါ့ဗျာအဲဒါကတော့ရန်ကုန်မြို့ကနိုင်ငံရေးလေလာသူဦးအောင်ကျော်စိန်တုံးသက်သွားတာပါမြန်မာစစ်အစိုးရကပြောနေတဲ့တရားဥပဒေစိုးမိုးမှုဒိဗေကနိုင်ငံတကာကပြောဆိုနေတဲ့တရားဥပဒေစိုးမိုးမှုဆိုတဲ့အချက်နဲ့ကောဘယ်လောက်ကွာခြားနေပါသလဲ
နော်အဓိကချက်ကတော့တရားဥပဒေစိုးမိုးရေးဆိုတာဆရာမြတ်တာလေတရားဥပဒေစိုးမိုးရေးကိုပြောတာဖြစ်ပါတယ်အဲ့ဒါကဘာလက်ခံထားတဲ့အကြံဉာဏ်ဖြစ်ပါတယ်တကယ်လို့ပြောမယ်ဆိုရင်တရားဥပဒေစိုးမိုးရေးဆိုတာမှန်ကန်ပြီးတရားမြတ်တာတဲ့ဥပဒေစိုးမိုးရေးကိုပြောတာဖြစ်ပါတယ်ဒါပေမဲ့နားဖရဲ့တရားဥပဒေစိုးမိုးရေးကတခြားသိတယ်တရားဥပဒေစိုးမိုးရေးဆိုတော့သူတို့လုံလိုက်တဲ့ဥပဒေတွေကိုအားလုံ
ရနာပြပါစေခင်ဗျာ